မြန်မာနိုင်ငံကိုအရေးယူတံခတ်မှုတွေလှုံ့ဆောင်းဖို့အမေရိကန်ပြည်ထောင်စုဘက်ကစုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။ Writer သတင်းတောက်နှစ်ဦးအဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးစဉ်ကိုအကဲဖြတ်ဆန့်တက်နေတဲ့ကိစ္စတစ်ခုပဲလို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလုံခြုံရေးကောင်စီဖွဲ့ဝင်တွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson တို့မနေ့ကတွေ့ဆုံမှုပြီးသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်မှာ Writer သတင်းတောက်တူကမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦး Writer သတင်းတောက်နှစ်ဦးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့သဘောထားကိုမေးမြန်းခဲ့ပါတယ်မြန်မာပြည်က Writer သတင်းတောက်နှစ်ဦးကိုဘယ်မှာဖမ်းဆီးထားလဲဆိုတာကိုအခုချိန်ထိမသိရသေးတဲ့အကြောင်းသူတို့နှစ်ဦးလွတ်မြောက်ရေးအတွက်အမေရိကန်ဆိုကဘလို့ဖိအားတွေမြန်မာဆိုကိုပေးနေတယ်ဆိုတဲ့အကြောင်းနဲ့လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာကိုအရေးယူပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်ဘက်ကအစီအစဉ်ရှိမှရှိဆိုတာတွေကိုမေးမြန်းခဲ့ပါတယ်
။ Local representatives at the mission in Myanmar at the embassy
ဒီနောက်နှူဖန်ခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကစိုးရင်ပူပန်နေတဲ့အကြောင်းကိုမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကထုတ်ဖော်ပြောဆိုထားပါတယ်။လူခဲတဲ့ဩဂုတ်လကလေးကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့လူတွေအများအများမြန်မာပြည်ထဲကထွက်သွားကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကစုံစမ်းစစ်ဆေးမှုတွေဆက်ပြီးလှုပ်ဆောင်နေပါတယ်။အမေရိကန်ဆိုရကနေပြစ်မှတ်ထားအရေးယူမှုတွေလှုပ်ဆောင်ဖို့ဒီအဖြစ်ပြက်တွေမှာတာဝန်ရှိတဲ့သူတွေကတူးကိုတော့ဘသူလဲဆိုတာကျွန်တော်တို့ဖော်ထုတ်ထားနိုင်ပါပြီ။နောက်ဖြစ်နိုင်ခြေရှိသူတူးကိုလည်းဆက်ပြီးလေ့လာစစ်ဆေးနေပါတယ
်။သတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဘလောက်ထိအရေးကြီးတယ်လဲဆိုတာကိုလည်းWriter သတင်းတောက်ကအမေရိကန်နိုင်ငံသားဝန်ကြီး Tillerson ကိုဆက်ပြီးတော့မေးပါတယ
် How important is a free press in Myanmar?
Well, free press is vital to Myanmar's transition.
ဒီလိုလက်ခွင့်ဆိုတာမြန်မာပြည်ရဲ့အသွင်ကူးပြောင်းရေးမှာမရှိမဖြစ်ရှိရမယ့်ကိစ္စပါ။ဒါဒီမိုကရေစီအတွက်အလားအလာအကောင်းဖြစ်မဲ့အရာတစ်ခုပါ။မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအောင်မြင်တာကိုကျွန်တော်တို့ကလိုလားပါတယ်။ဒီမိုကရေစီဖော်ဆောင်မှုဟာလုပ်ငန်းစဉ်အလိုက်ရှိတယ်ဆိုတာကိုလည်းကျွန်တော်တို့သဘောပေါက်ပါတယ်။အခုဖြစ်နေတဲ့ပြည်ပခန့်တွေကိုမြန်မာနိုင်ငံကအကျော်ဖြတ်ဖို့လိုပါတယ်။အခုဖြစ်ပေါ်နေတဲ့ကိစ္စတွေကဒီမိုကရေစီခီးလန်းကိုထိထိရောက်ရောက်နဲ့အောင်မြင်မြင်ဖော်ဆောင်နိုင်မလားဆိုတာကိုတကယ်စမ်းသပ်နေတဲ့ကိစ္စတွေပါပဲ
အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ပြောသွားခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုညာပြည်ပကဖြစ်ပွားပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုဝင်ကြီး Tillerson နိုဝင်ဘာလကုန်ပိုင်းကရောက်လာခဲ့ပါတယ်အဲဒီမှာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းသူတွေ့ဆုံခဲ့ပါတယ်သူ့ရဲ့မြန်မာနိုင်ငံခီးစဉ်ပြည်ရပိုင်းကြာမှာပဲရိုညာပြည်ပကအတွင်းလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ဆောင်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီး Tillerson ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတော်တော်များများကလည်းရိုညာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုပြစ်ဒဏ်ခတ်အရေးယူမှုတွေလုပ်ဆောင်ဖို့တိုက်တွန်းနေကြတာပါ။